ဆိုတော့ဒီနေ့မအောင်မတော့လေဒီဟိုပါအာဆီယံခေါင်းဆောင်အနေနဲ့တွေ့ဖို့အတွက်မအောင်မဗမာကိုယ်စားလှယ်အဖြစ်ရွေးချယ်ခံတာဆိုတော့ကျွန်တော်အားလုံးသိတယ်လေအဲ့တော့ဒါမဲ့သူတို့ပယ်လိုက်တယ်ဆိုတဲ့ခါကျတော့ဒီပေါ်မှာမအောင်မအနေနဲ့ဘယ်လိုထင်မြင်မိလဲခင်ဗျာ
အဲ့တော့မဟန်ဟောဘောနော်ဒါပေမဲ့ကျွန်တော်က10ယောက်သွားဖို့လုပ်တယ်9ယောက်ကိုဟိုသူတို့ပယ်တယ်ဒါပေယုံနေမကပဲနဲ့သွားတဲ့သူတွေကစကားမပြောခိုင်းဘူးဆိုတော့ဒါကတိတ်ပြီးတော့ဟိုအရန်တရားလုံးနဲ့အစ်င့်ရောက်သွားပြီလေဆိုတော့အဲ့ဒီအပေါ်မှာတော့ဟိုဒေတာတွေကမိတ်ဆွေတွေတကယ်ချင်းနဲ့အားလုံးနဲ့တူတူပဲကျွန်တော်တို့တော့တော်တော်စိတ်ထဲမှာဒီဟာကိုစိတ်စားပြတ်တယ်ဒါမျိုးကမဖြစ်တဲ့ကိစ္စလေပေါ့အခုတစ်ချင်တော့အာဆီယံပြည်ညင်စာချုပ်ထဲမှာပါဒါတွေပါလုပ်ဖို့ဆိုပြီးတော့ပြောထားတယ်ပေါ်ပြထားတယ်လေအဲ့ဒါကြီးကိုအခုလိုမျိုးကြီးအတင်းကာရောကြီးညင်းဆိုပြီးတော့မှသူ့လူသူထည့်ပြီးတော့မှလုပ်တယ်ဆိုတော့ရတအားရုပ်ဆိုးလုံးနဲ့
မဟုတ်ပါဘူးနော်ဒီမြန်မာကိုယ်စားလှယ်အနေနဲ့လက်မခံဘဲနဲ့အခုလိုပယ်လိုက်တာရောဒီစစ်ဆိုးကနေပြီးတော့နောက်ွယ်ကနေပြီးဖိအားပေးတာမျိုးဖြစ်နေလားခင်ဗျ
တေးကြတာပေါ့နော်အဲ့ဒါတော့ဘာပဲပြောဟိုအရင်တစ်ခေါက်ကတော့လည်းဒီလိုပဲဖြစ်တာပဲဆိုတော့ဒါကြောင့်မလို့ကျမကဒီတစ်ခေါက်မှလည်းမဖြစ်ရင်တော့ကောင်းတာပဲလို့ကျမစိတ်ထဲမှာထင်တယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အားလုံးဒီကျမတို့ movement တစ်ခုလုံးကတောင်းဆိုနေတာကတွဲဆုံဆွေးနွေးရေးပဲလीနော်အခုဒီလိုမျိုးနေရာမှာကျန်တဲ့သူတွေအားလုံးနဲ့ရှိတဲ့ရန်ညားတစ်ခုမှတွဲဆုံပြီးတော့မှပြောခွင့်ခလဲခွင့်လေးရတယ်ဆိုလဲဒါကျမတို့နိုင်ငံနဲ့ကျမတို့ပြည်သူတွေအတွက်ပဲဘာဖြစ်လို့မလုပ်နိုင်ရမှာလဲပေါ့ကိုယ့်ပြည်သူအကျိုးတကယ်လိုလားတယ်ဆိုလို့ရှိရင်ဆိုတော့ကျမကဖြစ်စေတဲ့တွဲဆုံဆွေးနွေးရေးဆိုတဲ့အပေါ်မှာလက်မခွင့်ပေးတဲ့စစ်အာဏာရှင်နာဖအနေနဲ့ဒီလိုမျိုးကျမတို့ကိုတကားပိတ်တာကျမတို့အဆမ်းမဟုတ်ဘူးကျမတငယ်ချင်းတွေတော့လည်းအဆမ်းမဟုတ်ဘူးဒါပေမဲ့လို့တကယ်လို့ဒါတွေးခွင့်ရခဲ့ရင်တော့ကျမတို့နိုင်ငံဒီတိုင်းဆက်သွားလို့ရှိရင်တော့ဒီထက်ပိုပြီးဖြူကားပြားကကြပြီးပြည်သူတွေဘဝဆုံးဆုံးမြုပ်ဖို့ပဲရှိတော့တဲ့အပေါ်မှာကြောင်းကြဆို့ဆိုတဲ့ဥစ္စာမျိုးကိုတခြားအာဆီယံခေါင်းဆောင်တွေကိုရောဗိုလ်ချုပ်သိမ့်သိမ့်ရှိမှာတခြားခေါင်းဆောင်တွေကိုလည်းကျမအနေနဲ့ message ပေးခြင်းနဲ့ကျမကကျန်တဲ့အာဆီယံခေါင်းဆောင်တွေရှိမှာသူ့ကိုပြောမှာကိုသူကြောက်တယ်ဆိုလို့ရှိရင်တော့သူ့ဘက်ကပိတ်မှာပဲဆိုတော့ကျမတော့ဒီဟာမျိုးသူကြောက်တယ်ရှက်တယ်သူမခံနိုင်ဘူးဒါကြောင့်မလို့သူပိတ်တယ်သူတယောက်တည်းမဟုတ်ဘူးပေါ့နော်နာဖတ်တစ်ခုလုံးကဒါကြောင့်မလို့ပိတ်ပြီးတော့သူအတင်းထည့်ပြီးတော့မှဟိုမျက်နှာပန်းပြအောင်လုပ်တယ်ဆိုတော့ဒါကတော့နာဖတ်လုပ်ရအမြဲတမ်းဖြစ်နေတဲ့ပုံမှာတော့အထူးဆန်းတော့မဟုတ်ဘူးဒါပေမဲ့စိတ်ပြက်စရာတော့ကောင်းတာပေါ့
ဆိုတော့ဒါပြည့်ဟိုမောင်းမှာဆိုလို့ရတဲ့ဘောကလေဒီမြန်မာနိုင်ငံမှာဒီလူခွင့်အခြေအနေတွေကတော့ဘလို့မှနောက်နှစ်ပေါင်းတော်တော်များများနဲ့ကောင်းနိုင်မယ်လို့မထင်သေးတဲ့သဘောပေါ့လ
ားလူခွင့်အခြေအနေတွေမကောင်းနေဘူးဆိုတာချက်အရန်ဆိုးဝါးနေတယ်အဲ့လိုဆိုးဝါးနေတဲ့ဥစ္စာကိုကျမတို့ကပြောင်းအောင်စ조사ရတဲ့ဆိုတဲ့နေရာမှာနှီးမျိုးစုံနဲ့တော့ကျမတို့စ조사ကြရမှာပဲအခုလိုမျိုးလားဒီအာဆီယံမှာကျမတို့တက်နေတဲ့များ engage လုပ်ပြီးတော့မှတကားဖွင့်ဖို့စ조사မယ်အာဆီယံခေါင်းဆောင်တွေရဲ့စင်စားချက်ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေမဆော့ဖက်ရင်မှုဆိုပြီးတော့မှဒီလိုမျိုးကြီးကိုအိမ်ထင်းမှာမီးလောင်နေတာမှမသာမတိကျအောင်ဆောင်နေတဲ့အိမ်နီးနားချင်းမျိုးမဖြစ်ရအောင်လို့ကျမတို့ကတို့ဒီထက်ပိုပြီးတော့မှတွန်းအားပေးပြီးပြောရမှာပဲအခုနောက်တစ်ခုကမြန်မာနိုင်ငံပြည်ထောင်စုကအိမ်ရင်းရေးပြည်ထောင်စုမဟုတ်တော့ဘူးလေ
ဆိုတော့အမဆိုလိုတဲ့သဘောကတော့ဒီဘမပြည်ထောင်စုဟာဒေတာရင်းတည်ငြိမ်မှုကိုတော့မှထိခိုက်နေပြီဆိုတဲ့သဘောဖြစ်
တယ်။တကယ်တမ်းကကျမတို့နိုင်ငံရဲ့ပြည်ထောင်စုကဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုလုံးဝထိခိုက်နေပြီ။ထိခိုက်နေတော့ဆိုတော့ကျမတို့အခုမှမဟုတ်ဘူးကြားပြီ။ဒီထက်ပိုဆိုးဖို့ပဲရှိတယ်။အထူးသဖြင့်တော့နောက်နှစ်2010မှာနောက်ဖကဘုသူစကားအောင်မှနားမထောင်ပဲနဲ့ကျမတို့ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးရှင်းသားတွေကိုလည်းမလွတ်ပေးဘူးတိုင်းရင်းသားတွေအပေါ်မှာလည်းအတင်းကြီးလိုက်ချက်စီးနေရင်တို့ရွေးကောက်ပွဲကိုမဖြစ်မနေဝင်ရအောင်စစ်လက်နဲ့အားကိုနဲ့အတင်းကြီးတွုံးပြီးတော့မှဖိအားပေးပြီးတော့မှလုပ်မယ်ဆိုလို့ရှိရင်ကျမတို့အခုဆိုရင်ပဲကြံခဲ့တဲ့လပိုင်းအတွင်းမှာဒုက္ခသည်တွေပို့ပြီးတော့မှတရုတ်နယ်ဆက်တွေရောထိုင်းနယ်ဆက်တွေရောအများကြီးပို့ပြီးတော့မှထွက်ပြေးလာကြရပြီဆွတ်သားတွေအကုန်လုံးကခုနကဒေတာရင်းမှာဒေတာရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိပါမှုကိုပို့တော့မှကြီးမားစေနေပြီဒါဆက်ဖြစ်အောင်ပါပဲပို့ဆိုးမှာကဘာလဲဆိုရင်ဒေါ်ဆန်းစုကြည်တို့နဲ့တိုင်းရင်းသားလူကြီးကောင်းဆောင်တွေကလုံးနဲ့ပါဝင်ပြီးတော့မှဆွေးနွေးနေနိုင်ပြီးတော့မှအဖြစ်မရှာဘူးဆိုလို့ရှိရင်ကျမတို့နိုင်ငံမှာခုနကတွေ့နေရတဲ့နိုင်ငံရေးပြဿနာတွေမကဘူးစီးပွားရေးလူမှုရေးပြဿနာတွေကိုဘလုံးမှမဖြေရှင်းနိုင်မဲနဲ့ဒီထက်ပို့ဆိုးဖို့ပဲရှိတယ်လူတွေပို့ပြီးတော့မှနေဆက်ထွက်လာမယ်အပြင်ပို့သွားကြမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ပြဿနာကဒေတာထဲမှာပို့ပြီးတော့မှ spill over effect ပို့ပြီးတော့မှကြီးလာလိမ့်မယ်အဲ့လိုကြီးလာပြီဆိုလို့ရှိရင်တော့တေးကြတဲ့အခုလောလောဆယ်မျက်ကွယ်ပြုလို့ရသေးရင်တော့မှလာမယ့်အချိန်မှာမျက်ပတ်ပြလို့မရဘူးအထူးသဖြင့်အာဆီယံကသူ့စကားနဲ့သူ့ကိုပြန်ပိတ်မိနေတယ်အဲ့တော့တော်တော်အောင်မှသူတခုခုမလုပ်ဘူးဆိုလို့ရှိရင်ဒီနေ့ crash ဆောင်လို့ရရင်ရလိမ့်မယ်ဒါပေမဲ့တေးကြတာလာမယ့်နေ့တွေနဲ့လာမယ့်လတွေနဲ့လာမယ့်နှစ်တွေမှာအာဆီယံဟာဒီပြဿနာတွေကိုမတိကျွတ်ကြုံလွှမ်းဆောင်နေလို့မရတဲ့အချိန်မျိုးရောက်လာတဲ့အချိန်ကြလို့ရှိရင်အဲ့ဒီကြတော့မှကျမတို့ကပို့ဆိုးရတဲ့အချိန်တွေနဲ့လောက်ရမယ့်ဟာမျိုးမဖြစ်ချင်လို့အခုချိန်တွေကအတူတူကြည်သူနဲ့ civil society နဲ့အစိုးရတွေနဲ့ပူးပေါင်းပြီးတော့မှအဖြေရှာကြဖို့ဆိုတော့ပြောနေတာအခုချိန်ကြီးတော့တို့ညင်းတော့မယ်ဒါပေမဲ့ကျမတို့ကဆက်လုပ်ရမှာပဲ
ဟုတ်ကဲ့မဟုတ်ပါဘူးကျေးဇူးပါ